ရခိုင်တပ်တော်အေနဲ့တပ်မတော်တို့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်အရေးအတွက်ဟာရှိနေတဲ့ကယ်ဆယ်ရေးစခန်းအရေးအတွက်ထက်ပိုများနေတာကြောင့်အကူအညီတွေအလုံးလောက်မရပဲဖြစ်နေကြပါဗျ။စစ်ဘေးဒုက္ခသည်စခန်းတွေကိုထောက်ပံ့ကူညီမှုနည်းပါတာ၊စီမံခန့်ခွဲမှုအားနည်းတာ၊နေရာထိုင်ခင်းမလုံလောက်တာတွေကြောင့်စစ်ဘေးဒုက္ခသည်အများစုဟာနှီးဆက်ရာနေရာတွေကိုပဲထွက်ပြေးတိမ်းရှောင်နေရတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး IC အတွင်းရေးမှူးဦးစောစောထွန်းကပြောပါဗျ။ဒုက္ခသည်40ရာခိုင်နှုန်းလောက်ပဲဒုက္ခသည်စခန်းတွေမှာနေကြတာလို့ဦးစောစောထွန်းကပြောပါတယ
်ဒီမြေနေရာချင်းချင်းရေနောက်ပြီးတော့မှဆီမင်းဆွေးရီကွန်ပဏီတေချာမရှိတာရေအစိုးရဘက်ကနေပြီးတော့မှဒီရှိနေပြီးတော့စခန်းတွေကိုတည်တည်ချာအတိမမပြူတာရေကြောင့်မလို့စခန်းတွေမှာနောက်ထပ်စီပိချောင်းတွေအနေနဲ့နောက်ပြီးခလုံးဘွားတွေကအဆင်မဖြစ်မနေပါဘူးအဲ့ဒီတော့ဒီစီပိချောင်းတွေရေဒီ40ရာခိုင်နှုန်းလောက်ပဲဒီစခန်းလို့ဆိုတဲ့နေရာဒီမှာနေလို့ရပြီးတော့မှ60ရာခိုင်နှုန်းလောက်ကကျတော့ဒီလိုပဲအဆင်ပြေလို့ဖြစ်တဲ့နေရာ
အာ IC ရဲ့စီးရင်တွေရကယ်ဆယ်ရေးစခန်းတွေမှာရှိတဲ့ဒုက္ခသည်ဟာ4000ဝန်းကျင်သာရှိပြီးစခန်းပြင်ပမှာရှိတဲ့ဒုက္ခသည်အရေအတွက်ကတော့6000ခွဲအထိရှိပါတယ်။ဆွေမျိုးအသီးမိတ်ဆွေတွေရဲ့နေအိမ်တွေကိုထွက်ပြေးခုံလုံနေရတဲ့ဒုက္ခသည်တွေဟာရတိတောင်မြို့နယ်မှာဆိုရင်အများဆုံးပါပဲ။အခုနောက်ပိုင်းမင်းပြား၊မြေပုံ၊အန်စတဲ့မြို့နယ်တွေမှာဒုက္ခသည်ဥယျာဉ်တဖြည်းဖြည်းတိုးလာနေတယ်လို့သိရပါဗျ။အမ်းမြို့နယ်မှာခိုလုံစရာကယ်ဆယ်ရေးစခန်းမရှိလို့စားတောက်နေထိုင်ရေးခက်ခဲနေတဲ့စစ်ဘေးဒုက္ခသည်400ခန့်ရှိတယ်လို့စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကွင်းဆင်းလေ့လာခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါဗျ။အရင်ကအမ်းမြို့နယ်အမှတ်9ရပ်ကွက်အားကစားခန်းမကိုကယ်ဆယ်ရေးစခန်းဖြစ်အစိုးရကတာဝန်ယူဖွင့်လှစ်ပေးခဲ့ပေမဲ့အခုနောက်ပိုင်းမှာဒီကယ်ဆယ်ရေးစခန်းကိုပိတ်လိုက်တာကြောင့်စစ်ဘေးဒုက္ခသည်တွေဟာနှီးဆက်ရာဆွေမျိုးမိတ်ဆွေတွေနဲ့စာပေနဲ့ယဉ်ကျေးမှုပိုင်မြေနေရာတွေမှာခိုလုံနေရတယ်လို့သိရပါဗျ။စစ်ဘေးဒုက္ခသည်တွေအထက်မှာကျောင်းနေအရွယ်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေပါဝင်ပြီးရာသီဥတုဒဏ်နဲ့နေထိုင်စားသောက်ဖို့လည်းခက်ခဲနေပါဗျ။လမ်းမဆက်သွယ်ရေးပိတ်ဆို့ထားတဲ့အတွက်စားနဲ့ရိတ်ခါအကူအညီတွေဟာဒုက္ခသည်တွေစီကိုမရောက်တယ်လို့ပြည်နယ်အစိုးရကလည်းစစ်ဘေးဒုက္ခတွေပေါ်ဂရုစိုက်မှုမရှိတလို့နဲတယ်လို့ဒေါက်ထူမီကပြောပါတယ်
။ဆိုင်ပွဲရဲ့ပျောကကြောင့်နေပြီးတော့ထွက်ပြေးလာတဲ့ပြည်သူတွေကိုဒီလိုတမျိုးမျိုးနဲ့နေပြီးတော့ဒါဂရုဆက်ပေးရမှာဖြစ်ပါတယ်။ဒီလိုမျိုးပြည်နယ်အစိုးရကတော့လောလောဆယ်တည်ပြီးတော့အစိုးရကတော့လည်းဥပဒေမေးတာတော့မကြားခဲ့ဘူး။ဆိုတော့ဒါတော့ကိုနေပြီးတော့စိတ်မကောင်းစရာဖြစ်တယ်။ဒီလိုမျိုးတော့ဒါဥပက္ခပြုလို့မရဘူးရှင်။ဒါကိုယ်နိုင်ငံမှာနေထိုင်ကြတဲ့တိုင်းရင်းသားတွေဖြစ်တယ်။အဲဒါတွေကိုဂရုဆိုက်ရမှာဖြစ်တယ်ရှင်။လောလောဆယ်တော့ဘာဂရုတဆိုင်မှာမရှိခဲ့ဘူး။ဒီလိုပုံစံနဲ့ဒါတွက်မယ်ဆိုလို့ရှင်။လက်ရှိအစိုးရကပြည်သူတွေကအယုံကျေမှုတော့မရှိဖြစ်သွားနိုင်တယ်ရှင်
။လွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေဟာစေဘေးဒုက္ခသည်တွေရဲ့အခက်အခဲနဲ့ပတ်သက်လို့လာမယ့်လွှတ်တော်မှာတင်ပြဖို့စီစဉ်နေသူပါ။အမျိုးနယ်ကဒုက္ခသည်400ခန့်ထဲမှာအရှိုချင်းမျိုးသားစာပေနဲ့ယဉ်ကျေးမှုအသင်းအဖွဲ့ပိုင်းမြေနေရာမှာခိုးလုံနေသူ200ကျော်ရှိပါတယ်။အဲ့ဒီနေရာကျော်ကိုအကူအညီပေးနေတဲ့အရှိုချင်းမျိုးသားစာပေနဲ့ယဉ်ကျေးမှုအသင်းအဖွဲ့ဥက္ကဋ္ဌကိုနေလင်းကစားနဲ့ရိတ်ခါနဲ့နေရာထိုင်ခင်းခက်ခဲနေတဲ့အကြောင်းပြောပါတယ်
။ဟိုတကယ်တကယ်ဝမကဒီဝါရီမှာကစားတော့လို့မရတဲ့အခါမှာသူတို့ကလည်းဟိုဝါရီကိုတလုံးနဲ့ပဲလာကြပြီးမှဒီကျွန်တော်မှအတိအမိတ်ဆွေတွေရှိလို့အဲ့ဒီကျွန်တော်ကပထမစာပေရုံးမှလက်ခံတယ်စာပေရုံးကလက်ခံမှနောက်မှစာပေရုံးကလည်းအဲ့ဒီအတိုင်းနေကလည်းဒီဝါဘောရေသူတို့ရအင်ဂျင်တွေကလည်းလက်မခံချင်းမှုဆိုမှကျွန်တော်ကတော့အဲထုတ်ပြီးမှအခုဒီဝါအင်းနေမှာထားပါတယ်အင်းနေမှာထားပြီးမှအခုလည်းမဒီဆိုင်တွေဘာတွေဘာတွေဒီမှာညွန်နေမှာလူတွေပေါက်တဲ့ကောက်တဲ့နေရာထိုင်ခဲ့မှရှိအဲ့လိုမျိုးတွေတော့ကိုကျွန်တော်တို့မှအခက်အခဲကြုံနေရပါတယ
်အန်ကကယ်ဆယ်ရေးစခန်းမရှိလို့အခက်အခဲကြုံနေရတဲ့ဒုက္ခသည်400ခန့်ဟာရခိုင်နဲ့ချင်းတိုင်းရင်းသားတွေပါနေရဆုံးခွာလာတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့သက်ဆိုင်ရာမြို့နယ်ကျေးရွာအုပ်ချုပ်ရေးမှုတွေထံကိုတည်င်းပေးအကူအညီတောင်းခံမှသာအစိုးရကထောက်ပံ့ကူညီသွားနိုင်မယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့နဲ့ဆက်သွယ်လာပြီးတော့နေထိုင်တဲ့ပုံကိုယ်အားလုံးကိုကျွန်တော်တို့အဆင်ပြေအောင်လုပ်ပေးနေတာပဲเนาะအဲကိုစိတ်နဲ့ကိုယ်ကိုနေတဲ့သူတော့ကျွန်တော်တို့မသိတဲ့အားတွေတော့အားနေကောင်းရှိကောင်းရှိမယ်ပေါ့เนาะဒါပေမဲ့ကျွန်တော်တို့နဲ့လာပြီးတော့ဆက်သွယ်တယ်ကျွန်တော်တို့စီမအကူအညီတောင်းတယ်ဆိုလို့ရှိရင်အားလုံးသူကိုကျွန်တော်တို့အပြင်းကြီးလုပ်ပေးနေပါ
စစ်ဘေးဒုက္ခသည်တွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနိုင်ငံတကာ NGO အဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC တို့ကစားနပ်ရိက္ခာအကူအညီပေးနေတာပါတနစ်ကျော်ကြာမြင့်နေပြီဖြစ်တဲ့တမတော်နဲ့ AA အဖွဲ့တို့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်အများစုဟာစားနပ်ရိက္ခာအတွက်ပြင်ပအလှရှင်တွေရဲ့ထောက်ပံ့ကူညီမှုတွေကိုသာအားကိုးနေကြရတာဖြစ်ပါတယ်အကူအညီအလုံးလောက်မရသလိုကယ်ဆယ်ရေးစခန်းတွေကိုလည်းကောင်းမွန်စွာမစီစဉ်ပေးနိုင်တဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကတော့ရှိနေဆဲဖြစ်ပြီးထွက်ပြေးနေရတဲ့ဒုက္ခသည်တွေကလည်းများလာတာကြောင့်ရေရှည်မှာစားနပ်ရိက္ခာနဲ့နေရာထိုင်ခင်းအခက်အခဲကတော့ဆက်ရှိနေဦးမှာပဲဖြစ်ပါတယ်ရှင်ကျမဖြူဖြူခိုင်ပါ